တခါတော့ကဗိုလ်ချုပ်မှုကြီးတန်းရွှေကသူ့ရဲ့လက်အောက်အရာရှိတွေကိုပြောခဲ့ဘူးပါလေ။နိုင်ငံတကာဖိအားဆိုတာကအီလာစတစ်မျှော်ကြိုးလိုပဲတင်းနေပြီဆိုရင်ဘာမှဆက်မလုပ်နဲ့။အခြေအနေပိုးပြီးတော့သိုးသွားနိုင်တယ်။ပြန်ပြီးရော့လာတဲ့အခါမှာကိုယ့်အစီအစဉ်ကိုယ်ဆက်လုပ်နိုင်တယ်တဲ့။လောလောဆယ်မှာနိုင်ငံတကာဖိအားဟာတော်တော်ကိုပဲတင်းနေတာယုံမားစရာမရှိပါဘူး။ဒါကြောင့်လဲဒေါ်အောင်ဆန်းစုကြည်အပေါ်စီရင်ချက်ချမှတ်ရေးကိုအချိန်ဆွဲထားတာဟာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့နှီးပြူဟာတစ်ခုလို့ဆိုနိုင်ပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကိုအားပေးထောက်ခံမှုတွေဟာရော့ကျသွားမှာမဟုတ်ဘူးဆိုတာကိုလည်းသူသိနေမှာပါပဲ။ဒါဆိုရင်သူ့မှာနောက်ထပ်အကြံအစီရှိနေအောင်မယ်ဆိုတာယူဆလို့ရပါတယ်။ဗိုလ်ချုပ်မှုကြီးဟာစိတ်ဓာတ်စစ်စင်ရေးပညာမှာဆရာတဆူဖြစ်ပါတယ်။ရန်သူနဲ့ရင်ဆိုင်ကြုံတွေ့ရတဲ့အခါအချင်းဆွဲထားတာဟာသူ့ရဲ့ပညာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့နောက်ဆုံးထွက်ပေါက်အတွက်အကြံအစီလုံးမနေဘူးလို့လည်းပဲပြောလို့တော့မရပါဘူး။ရှေ့လာမယ့်နှစ်ရွေးကောက်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းမှာအချင်းသိရင်သိတယ်လို့သူနဲ့သူ့လက်အောက်အရာရှိကြီးတွေကလထိုင်ပေါ်ကစင်းပေးကြမှာတော့သိကြပါတယ်။အခုတော့မှမေမျိုးအနီးမှာဗိုလ်ချုပ်မှုကြီးသန်းရွှေဒုတိယဗိုလ်ချုပ်မှုကြီးမောင်အေးတို့လိုပုဂ္ဂိုလ်တွေအတွက်အင်ယာတွေစောက်လုပ်နေကြပါပြီ။တမရောအရာရှိတချို့ရဲ့အဆိုအရစစ်တိုင်းမှုကြီးကမြေနေရာခေါင်းတွေကိုသိမ်းယူပြီးတော့ခေါင်းဆောင်ပိုင်းဗိုလ်ချုပ်ကြီးတွေအတွက်နေအိမ်တွေစောက်လုပ်နေတယ်လို့သိရပါတယ်။ဒါကြောင့်လည်းပဲရွေးကောက်ပွဲလုံးမဲ့အချိန်ဟာတိတ်ကိုအရေးကြီးနေပါတယ်။အခုမြင်ရတွေ့ရသလောက်ဆိုရင်ရှေ့နှစ်အကုန်လောက်မှမှကျင်းပပွဲရရှိပါတယ်။လွှတ်တော်အဆောက်အအုံတည်ဆောက်မှုလုပ်ငန်းကအခုအခါမှာရပ်ဆိုင်းနေပါတယ်။ဖြည်းဖြည်းစေးစေးအချိန်ယူလုပ်ဖို့အထက်ကအမိန့်ချထားတယ်လို့နေပြည်တော်သတင်းရက်ွက်ကကြားသိရပါတယ်။အဲ့ဒီလွှတ်တော်တည်ဆောက်ရေးလုပ်ငန်းဟာဘယ်လိုနည်းနဲ့မှရှင်းနှစ်အကုန်မှာပြီးနိုင်စရာမရှိတော့ရွေးကောက်ပွဲကိုနှစ်မကုန်ခင်လှုပ်ဖို့ဆိုတာဟာလည်းပဲမပြည့်နိုင်ပါဘူး။အစတုန်းကလာမယ့်မတ်လ9ရက်နေ့မှာရွေးကောက်ပွဲကျင်းပပြုလုပ်ဖို့ရာထားခဲ့ပေမဲ့တိုင်းရင်းသားအပြည့်ရအုပ်စုတွေကလက်နက်ချပြီးတော့နေကြားဆောင်တပ်အသွင်ကူးပြောင်းဖို့ကိုလက်မခံကြတာကလည်းပဲအချက်တစ်ချက်ဖြစ်ပါလေ။အရင်တော့ကဗိုလ်ချုပ်ကြီးခင်ညွန့်ကလမ်းပြမြေပုံပြီးဆုံးခဲ့တဲ့နောက်ပိုင်းတိုင်းရင်းသားအဖွဲ့အစည်းတွေကလက်နက်တွေကိုစွန့်လွတ်ပြီးတော့ရွေးကောက်ပွဲဝင်ကြမယ်လို့တန်တမန်တွေဒေသခံခေါင်းဆောင်တွေကိုမကြာခဏပြောခဲ့ဘူးပါလေ။အခုအခါမှာတိုင်းရင်းသားအပြစ်ရအဖွဲ့အစည်းတွေအထူးသဖြင့် UWSP ဝါစီလုံးညီညွတ်ရေးပါတီနဲ့စစ်အစိုးရရဲ့ကြားမှာအောင်းသွဲညှိနှိုင်းပေးဖို့တစုံတစ်ယောက်လိုအပ်နေပါလေ။သူတို့တွေယုံကြည်မှုရှိတဲ့ဗိုလ်ချုပ်ကြီးခင်ညွန့်ကလည်းပဲအဲ့ဒီနေရာကိုဝင်ပေးဖို့လို့တိခောက်ကြတဲ့အခါမှာညှင်းပယ်လိုက်ပါတယ်။ဗိုလ်ချုပ်ကြီးခင်ညွန့်ကသူ့ရဲ့စစ်ထောက်လမ်းရေးတွေအကုန်လုံးကိုပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ကြားသိရပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့စစ်ရေးနည်းနဲ့ဖြည့်ရှင်းဖို့ဆိုတာကလည်းပဲတရုတ်ပြည်အနေနဲ့သူ့ရဲ့နေသမှာမငြိမ်မသက်တိုက်ကြခိုက်ကြဖြစ်မှာကိုလိုလားမှာမဟုတ်တဲ့အတွက်ကြောင့်အဲ့ဒီနည်းလမ်းကိုမသုံးနိုင်ပါဘူး။ဖြစ်နိုင်စရာနီလန်တစ်ခုကတော့ရန်သူချင်းခုတ်ခိုင်းတဲ့သဘောနဲ့ NLD ပါတီကိုချားဝင်စစ်ဆက်ခိုင်းစရာနီလန်ဖြစ်လာနိုင်ပါလေ။နောက်ပြီးရွေးကောက်ပွဲကျင်းပတဲ့အခါမှာကြီးကြပ်ပေးဖို့အတွက်အရသာအစိုးရအဖွဲ့လိုအပ်တော့ဂျားပြအစိုးရအဖွဲ့ဖွဲ့စည်းရေးကလည်းပဲလိုလာပြန်ပါလေ။အစိုးရအရာရှိတွေအစိုးရရွေးကောက်ပွဲမတိုင်ခင်၁၂လမှာဒီဂျားပြအရသာအစိုးရကိုဖွဲ့စည်းရမယ်လို့သိရပါလေ။ဒီကြပြအစိုးရအဖွဲ့ကိုပြည်ရင်းပြည်ပအားလုံးကလက်ခံယုံကြည်မှုရှိအောင် NLD ပါတီခေါင်းဆောင်တဦးဦးဒါမှမဟုတ်ဒေါ်အောင်ဆန်းစုကြည်ကိုပဲဖြစ်ဖြစ်ဦးဆောင်ခိုင်းစရာလည်းပဲရှိနေပါတယ်။ဒီအချက်တွေအပြင်ဗိုလ်ချုပ်မှုကြီးတန်းရွှေအတွက်ခေါင်းခဲစရာကရွေးကောက်ပွဲပြီးဆုံးသွားရင်ဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုဆက်ပြီးထားရမလဲဆိုတာပါပဲ။ရွေးကောက်ပွဲကျင်းပပြုလုပ်တဲ့အထိသူ့ကိုထိမ့်သိမ်းထားဖို့လွယ်ကူပေမဲ့ရွေးကောက်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းမှာလွတ်ပြလိုက်ပြန်ရင်လည်းအခက်မလွတ်ပြန်ရင်လည်းအခက်ဖြစ်နေတာကြောင့်ဒေါ်အောင်ဆန်းစုကြည်ကိုလွတ်မြောက်ရေးပေးပြီးအန္တရာယ်ပြန်မပေးနိုင်တဲ့နီလန်းမျိုးကိုရှာဖွေနိုင်ဖို့အရေးကြီးနေပါတယ်။အဲ့ဒီနီလန်းကိုမတွေ့သေးခင်မှာတော့ဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ပြီးတော့ထိမ့်သိမ်းထားအောင်မှာပါပဲ။ဒီတော့လာမယ့်သတင်းပတ်မှာဘာဖြစ်လာမလဲဆိုတာရွေးကောက်ပွဲပြုလုပ်မယ့်အချိန်ကာလနဲ့ဆက်ဆက်လာပါတယ်။ရွေးကောက်ပွဲဝေးလေလေအချိန်ဆွဲဖို့ကောင်းလေလေပေါ့။ပထမအပြစ်မရှိဘူးရှိတယ်ဆိုတာနောက်တစ်ခါပြစ်ဒဏ်ဘယ်လိုသတ်မှတ်မယ်ဆိုတာအချိန်ထပ်ပြီးတော့စွဲနေလို့ရပါတယ်တရားလွှတ်တော်ကိုအယူခံဝင်ဖို့လည်းပဲအချိန်ပေးရပါလိမ့်ဦးမယ်ဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့ 庄山书记呢，身边有六名书院的，这里三人孙瑞是他表部六喇叭里面。NLD Party 刚上瑞家的，母阿片没偏南吧，不如苏家吧的。但他们瑞家那边，他还偏南没添加吧不？他为咩？第六学会孙瑞你让有这个新的领导嘛呗？不如国嘛，投标六了，没偏吧不如？像我们马西的脑袋当下是第五个标吧的。那唐边那个庄山书记呢？接着加看你家的钱干了吗？都如弟弟孙瑞是他表哥家的，苏拉瑞，老板拉帮面说加入嘛呗，得点包出来的好吧啦，看呀，多大事嘛，看呀。第三妈妈把事的钱来阿伯瑞哈，三妈先你妈也立了都，毕竟下三年生的嘛，来瑞杰干呢，对口阿伯瑞他批发奖，点点阿爸嘞。